မြန်မာနိုင်ငံကလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွေးချက်နဲ့ Netherlands နိုင်ငံတခိမြို့မှာရှိတဲ့ ICJ နိုင်ငံကတရားရုံးမှာတရားစွဲဆိုထားတဲ့အမှုကိုကြားနာနေချိန်မှာပဲဒေါအောင်ဆန်းစုကြည်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုထောက်ခံပြီးဂမ်ဘီယာနိုင်ငံကိုကန့်ကွက်တဲ့ချီတက်ဆန္ဒပြပွဲတစ်ခုနယူးယောက်မြို့ကကုလသမဂ္ဂဆိုင်ရာဂမ်ဘီယာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးမှာဒီဇင်ဘာ10ရက်မနေ့ကပြုလုပ်ခဲ့ပါတယ်ဒီဆန္ဒပြပွဲကိုနယူးယောက်မြို့မှာရှိတဲ့မြန်မာမိသားစုတွေကဥဆောင်ကျင်းပခဲ့တာဖြစ်ပြီးနယူးယောက်ပြည်နယ်အတွင်းကတခြားမြို့တွေကထောက်ခံသူတွေနဲ့အိန္ဒိယနိုင်ငံကတက်ကြွလှုပ်ရှားသူတွေလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်သူတို့အနေနဲ့ဘာကြောင့်ဂမ်ဘီယာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးရှိမှာဆန္ဒပြရတယ်ဆိုတာကိုတော့အိန္ဒိယပြည်နယ်ဖော်ဝင်းမြို့ကနေလာရောက်ဆန္ဒပြတဲ့ကိုကျော်တက်ကအခုလိုရှင်းပြပါတယ်
မဘီသားကြီးအားလုံးကတော်စားစုကျင်တဲ့တရားရေးရှိရဆိုတော့ကျွန်တော်သိပြီးတယ်ကျွန်တော်ဆန္ဒပြရတာ။အမှန်လည်းပါလားဆိုတော့ဒါအချက်တော့ကျွန်တော်နှစ်ချက်ရှိတာပေါ့နော်။ကျွန်တော်ပြည်တွင်းအခြေအနေရယ်နော်။နောက်တစ်ခါပြည်ပအခြေအနေရယ်ပေါ့နော်။ပြည်တွင်းအခြေအနေမှာတော့နော်ကျွန်တော်တို့နိုင်ငံကအခုတည်းကဒီမိုကရေစီသာပြောတယ်ကျွန်တော်တို့ကအခုတည်းကဒီမိုကရေစီမရသေးပါဘူး။စစ်တပ်ကစစ်တပ်တော်စားစုကြီးဥဆောင်တယ်နော်။ကျွန်တော်ပြည်သူအစိုးရပြည်သူအစိုးရဆိုတဲ့ပုံစံမှာပဲရှိပါသေးတယ်။အဲ့ဒီခါမှာစစ်တပ်ကလည်းလှုပ်ရှင်လှုပ်မှာပေါ့ဗျာနော်။အဲသူလည်းဖားလိုက်ရှိမှာပေါ့။သို့တော့ဒါတွေကတိုင်းပြည်နဲ့လူမျိုးနဲ့မဆိုင်နဲ့နော်။စစ်တပ်ကလူလူစုကိုအော်အပြစ်ပေးမယ်အေးအေးယူမယ်ဆိုရင်တော့ဒါတစ်မျိုးပေါ့ဗျာနော်ဒါပေမဲ့တိုးတော့အခုဟာကနော်တိုင်းပြည်ကိုလည်းကျွန်တော်တို့အခုတိုင်းပြည်လုံးကိုလာပြီးစော်ကားတဲ့အနေအထားလို့ကျွန်တော်တို့မြင်တယ်နောက်တစ်ခုကဒီကိစ္စတွေကဒီပရဲ့ကြီးကုံမှုတစ်ခုလို့ကျွန်တော်တို့ကမြင်တယ်အကြောင်းလဲဆိုတော့ဘင်္ဂလားဒေ့ရှ်ကနေတော့မြောက်ဒုတ်ပင်ကိုတက်လို့တယ်နော်နောက်တစ်ခါ OIC ဆိုတာနော်ဒါဒီမွတ်စလင်နိုင်ငံတွေနော်စုထားတယ်နော်မွတ်စလင်နိုင်ငံတွေကနေပြီးတော့မှငွေပေးပြီးတော့မှကမ်ဘီယာကိုအခုအဲ့လိုမျိုးနော်ဟိုပတ်စံပေးပြီးတော့နော်ဒါကကျွန်တော်တို့နိုင်ငံဒါတရားဆွခိုင်းနေဆိုတော့ဒါကြီးကိုကျွန်တော်တို့လုံးဝလက်မခံနိုင်ပါဘူးနော်ဆိုတော့ပြဒါကကျွန်တော်တို့တရားချင်းနဲ့တရားချင်းဆိုတဲ့အပေါ်မှာနှစ်ချက်ကိုကျွန်တော်ရှင်းကြတာ
ပါ။ဒါနဲ့ပြသူတွေထုတ်ပြန်တဲ့ကန့်ကွက်စာကိုတော့ကမ်ဘီယာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကတာဝန်ရှိသူကလာယူသွားတယ်လို့ဆိုပါကိုကျော်တက်ကပြောပါတယ်ဒီကနေ့နယူးယောက်မြို့မှာလုပ်တဲ့ဆန္ဒပြပွဲကိုတော့အမေရိကန်မှာရှိနေတဲ့မြန်မာမိသားစုအတန်းဝိုင်းကလူပေါင်း50လောက်တက်ရောက်ခဲ့တယ်လို့ဆိုပါတယ် ICJ နိုင်ငံတကာတရားရုံးမှာမြန်မာကိုယ်စားအမှုကိုရင်ဆိုင်နေတဲ့ဒေါအောင်ဆန်းစုကြည်ကိုထောက်ခံတဲ့လူလူချစ်တဲ့ပွဲတွေကိုနယ်သာလန်နိုင်ငံတခိမြို့မှာလည်းမကဘဲမြန်မာနိုင်ငံအတွင်းမှာရောပြည်ပနိုင်ငံတွေမှာပါဒီဇင်ဘာ9ရက်နေ့ကလေးကပြုလုပ်လာနေခဲ့ကြတာဖြစ်ပါတယ်ခင်ဗျ